1346ခုနှစ်တကူလာပြီကျော်ဘယ်နှစ်ရပါလဲဥတကူလာပြီရော3ရက်ဟမ်6ရက်6ရက်တောင်ကြည့်ပါလားဟုတ်ကဲ့လားကိုရင်လည်းတိတိကျကျမှတ်မိပါမပေါ်ဘူးသို့တော့မင်းကပြောဖို့ရတယ်မင်းပြောတဲ့6ရက်ထားလိုက်ပါလေ1985ခုနှစ်ဧပြီလဘယ်နှစ်ရက်လဲ73ရက်နော်ဧပြီလ73ရက်တင်ညာအကြနေဒီကနေ့မှာဘုန်းကြီးတို့ဘယ်တရားဟောရမလဲလို့စဉ်းစားတော့ဒီကနေ့ကမဟာပရိနိဗ္ဗာန်သုတ်မှာလာတဲ့အတိုင်းတင်ရတင်ရရွေးချယ်ပြီးတော့ရွှေပြီးတော့ဝင်ခန်းတရားတော့ဒီကနေ့စဟောရမယ်တဲ့အဲ့တော့ဒီကနေ့ကစပြီးတော့နေ့စန်းတရနေ့အထိဒီတရားကိုဟောမယ်မဟာပရိနိဗ္ဗာန်သုတ်တသုတ်လုံးကိုအဲ့ဒါအကြံမြင်အချင်းချုပ်ပြီးဟောမယ်ဒီရွှေပြီးတော့ဝင်ခန်းတရားကိုဒီလောက်ရရှိမဟုတ်ဘဲနဲ့တရထဲနဲ့ဘုန်းကြီးဟောခဲ့ပူပါပြီပထမဆုံးစဟောတာကတော့သာသနာ့ဣဒ္ဓဖိုင်ရင်ဓမ္မယုတ်မှာ1985ခုကလာပါဘူး85ခုလား86ခုနှစ်လားမသိဘူးဝါတွင်အဲ့ဒီမှာဟောခဲ့တဲ့နောက်မန္တလေးမှာလည်းဟောဘူးတယ်ဒါပေမဲ့တရက်ထဲ2နာရီတရားဟောတာဒီတခါတော့ဘုန်းကြီးပညာအကျာပထမအကျာဒုတိယအကျာအတက်နိသန်တရ5ရက်ခေါ်ဘာကြောင့်လဲလို့ဆိုတော့အဲ့ဒီရန်ကုန်မှာဟောတဲ့ရွှေပြည်တော်ဝင်ခန်းတရားကိုဘုန်းကြီးတို့ရွှေကျင်ခိုင်းဒုတိယသာသနာပိုင်းဘုန်းကြီးတို့ကောင်းပေါ်ကမာစီဆရာတော်ဘုရားကြီးနဲ့အတူဓာတ်ပုံရှိတဲ့ပိုက်ကျုံးဆရာတော်ဘုရားကြီးကအဲ့ဒီတရားနာပြီးတော့ဒီတရားကိုစာအုပ်အဖြစ်ထုတ်ဝေပါလို့ဆိုပြီးတရားကျောင်းကပူဇော်နာတို့ရောအဖွဲ့တကာတွေရောအမိန့်ချသွားတယ်အဲ့ဒါက1982ခုနှစ်ကဘုန်းကြီးအဲ့ဒီအချိန်မှာအဲ့ဒီနှစ်ကအမေရိကန်ပြည်ဝါရှင်တန်မှာဝါဆိုတော့ဆရာတော်ကြီးနဲ့မတွေ့လျောက်ဒါနဲ့ဒီကလှမ်းပြီးစာရေးရတဲ့ဆရာတော်ဘုရားကြီးကဒီလိုအမိန့်ချသွားပါတယ်ဘုရားတဲ့အဲဒါလို့ဆိုပြီးတော့အဲ့ဒီအချိန်ကလေးကသူတို့ရွှေပြည်တော်ဝန်ခံတရားကိုကက်ဆက်ကိုရနေပြီးစာမူဖြစ်ကူးလိုက်ကြကူးပြီးသွားပြီဘုန်းကြီးပြန်လာတော့ဒီစာမူကတ်တယ်ဒါပေမဲ့လို့တခြားဟာတွေလှုပ်ဆရာတွေကသူတို့ရဲ့ပိုးအရေးကြီးတာနဲ့ပဲအဲ့ဒီစာမူကိုအသာပေးပြထားရအခုတော့ဒီစာမူကိုဘုန်းကြီးကနည်းနည်းပျောက်ကြားပြန်ကင်ပြီးတော့သုတ်တင်နိုင်လာသုတ်တင်နိုင်အောင်တီးဖြတ်နိုင်အောင်လုပ်ရတော့ဗောလေဒီကြတဲ့မှာဟိုအင်္ဂလိပ်စာအုပ်တော့ထုတ်ဖို့လည်းပဲတီးဖြတ်ရသေးတာရှိသေးတယ်အဲ့ဘယ်ဟာကအရင်ပြီးမလဲတော့မသိရောဒါနဲ့ကင်တီးဖြတ်ရအတူတူတော့ဒီနှစ်ဝါတွင်မှရွှေပြည်တော်ဝင်ငန်းကိုပြန်ပြီးတော့ဟောမယ်လို့စိတ်ကူးရတာနဲ့ပဲအခုအဲ့ဒါစရတနေ့တနေ့မှာဟောကြည်တနာကြီးခွဲအလွန်ဆုံးထားပြီးတော့ဘုန်းကြီးကဟောရဘာကြောင့်လဲဆိုတော့ဥပုသ္စေယောဂီတွေလည်းပဲတရားအားထုတ်ဖို့အချိန်ရတော့ရအောင်ဘုန်းကြီးတို့ဒကာဒကမတွေတည်တဲ့အတိုင်းဘုန်းကြီးတို့မြတ်စွာဘုရားဟာ29နှစ်သားမှာတောထွက်ပြီးတော့အမြတ်တရားရှာတယ်အမြတ်တရားဆိုတာဆင်းရဲငြိမ်းချောင်းတရားကိုရှာတယ်ဆင်းရဲငြိမ်းချောင်းတရားရှာတော့သူရဲ့ဘဝကကပိလောကြီးသုတ်တော်ရဏဘယင်ကြီးနဲ့မိဖုရားကြီးမေရမာယာကပွားမြင်တဲ့သာသိတ္တထ အိမ်ရှိဥပရာဇာထိနန်းစည်းစိမ်ကိုဇိမ်ကြကြခံစားနေရရာမသူဘသူရာမဆိုတဲ့ရွှေနန်းသုံးဆောင်မှာသူရာသီအလိုက်မိုးရာသီတဆောင်းဆောင်းရာသီတဆောင်းနှွေရာသီတဆောင်းပြောင်းပြီးတော့စံမြန်းပြီးတော့မောင်မပေါင်း 16,000 တို့အကြာမှာထိနန်းစည်းစိမ်စံစားနေရတဲ့ပုဂ္ဂိုလ်ပဲအဲ့ဒီမှာသိတဲ့အတိုင်းပဲဒီနေ့ဥယျံထွက်တဲ့အခါသူအိုသူနာသူသေးဆိုတဲ့နမိတ်သုံးပါးမြင်ပြီးတော့ထိတ်လန့်တောင်းရတာဖြစ်လို့ငါလဲဒီလိုအိုရမှာငါလဲသူလိုနာရမှာငါလဲဒီလိုသေးရမှာပဲလို့ဒီအခါကျမှဒီတဘာဝကိုသိပြီးတော့ထိတ်လန့်တောင်းရတာဖြစ်တယ်နောက်ယဟန်တော်တပါးကိုတွေ့ရတဲ့အခါကျတော့ယဟန်တော်ရဲ့ငြိမ်သက်တည်ကြည်တဲ့ဣန္ဒြေငြိမ်ချမ်းအေးမြတဲ့မျက်နှာတော်ကိုဖူးမြော်ရတော့ဒီပုဂ္ဂိုလ်ဟာဖြင့်ဆင်းရဲငြိမ်နေတဲ့ပုဂ္ဂိုလ်ပဲလို့သဘောပေါက်ပြီးတော့အားကြလို့အိုမှုနာမှုသေမှုကလွတ်မြောက်ပြီးတော့ဒီဟန်တော်လိုချမ်းသာခံစားရအောင်အမြိုက်တရားရှာမှပဲဆိုပြီးတော့တိုးထွက်သွားတယ်။တိုးရဲထွက်ပြီးတော့အမြိုက်တရားရှာတယ်။အမြိုက်တရားဘုန်းကြီးကခုနပြောစင်ကအမြတ်တရားလို့ပြောတယ်။အခုပါဇက်ကအမြိုက်တရားလို့ဖြစ်သွားတယ်။အမြိုက်တရားဒီပင်လည်းအမြတ်တရားပါပဲ။အမြတ်တရားဒီပင်လည်းအမြိုက်တရားပါပဲ။အမြိုက်တရားဆိုတာအမြိုက်ဆိုတဲ့စကားလုံးကဖတ်တော့တာအမြိုက်ဆိုပြီးဖန်တာအယေအာမယာယေလုံးကြီးတင်တချောင်းငင်းကာကြီးတတ်တလားတဝန်းဘူးတတ်တလားမသိဘူးဘယ်လိုတတ်တော့ဟမ်ကာကြီးတတ်တယ်အမြိုက်တရားဒါပေမဲ့ဒီစကားလုံးရဲ့မူလဘုဒ္ဓစကားလုံးကတော့အယေအမယရဲ့လုံကြီးတင်ပြီးတော့မှတောင်းမှုရတအမရိတအမရိတသူရဲ့မူလစကားလုံးကအမရိတဆိုတာဒါဆန်စကရစ်စကားပါဠိလိုဆိုလို့ရှိရင်တော့အမတပဲအမတပဲအမှန်တော့အမရိတလို့ဖတ်တာတောင်းမှဒါအတန်အတွက်အမှန်မဟုတ်သေးဘူးမြန်မာနဲ့နိစ္စအောင်သာထွက်ပြလိုက်ရတာရရဲ့တန်ကိုရသာထွက်တာကိုရရဲ့တန်ရသာထွက်တော့ရဆိုတော့ရိအမရိတလို့ထွက်ရတာဒါအပ္ပမမဟုတ်သေးပါဘူးအဲ့ဒီအမရိတဆိုတဲ့ဆန်စကရစ်ကသူ့ကိုပါဠိပြောင်းလိုက်တဲ့အခါကျအမတလို့ပြောင်းရတယ်မတသေးခြင်းအမတမသေးခြင်းအဲ့တော့အမတဆိုတာမသေးတဲ့တရားဒါကြောင့်မလို့အမရိတဆိုတာလည်းမသေးတဲ့တရားအဲ့တော့အမရိတကိုမြန်မာမှုပြုလိုက်တဲ့အခါကျတော့တာဝန်ဘူးကိုအသက်တက်လိုက်တော့အမရိတ်အမရိတ်ဆိုတာအမြိတ်အမြိတ်ဆိုတာမသေးသောတရားနောက်ကျတော့တာဝန်ဘူးတတ်နဲ့မရေးတော့ဘူးကာကြီးတတ်နဲ့ရေးလာတော့အမြိုက်ဖြစ်သွားရောမမြိုက်ဆိုတာမသေးတော့တရားဟုတ်ပြီလားအမြိုက်ဆိုတာဘာတရားလဲမသေးတော့တရားရှိပါမလားမရှိဘူးเนาะမသေးတော့တရားမရှိဘူးတဲ့အမြိုက်ဆိုတာအမရိတကလာတာအမရိတဆိုတာအမတအတိဘယ်ကမသေးတော့တရားဒီတော့မသေးသောတရားရှိလားမရှိလားတော့မသိဘူးအမတဆိုတဲ့စကားကိုပါဠိဘာသာပြန်တဲ့အခါကျတော့အမတံနိဗ္ဗာန်လို့ပြန်တယ်အမတံနိဗ္ဗာန်လို့ပြန်ရင်အမရိတံကနိဗ္ဗာန်လို့မပြန်နိုင်ဘူးလားပြန်နိုင်တယ်ဒီလိုဆိုလို့ရှိရင်အမြိုက်ကိုကနိဗ္ဗာန်လို့မပြန်နိုင်ဘူးလား ပြန်နိုင်တော့အဲ့တော့အမြိုက်နိဗ္ဗာန်ဆိုတာသိတဲ့တရားလားမသိတဲ့တရားလားသိတယ်ဗျာဒါဖြင့်နိဗ္ဗာန်မှာသေးတာရှိသလားမရှိဘူးလားဒါကြောင့်မလို့မသေးရာနိဗ္ဗာန်ကိုသင်မြန်စွာရောက်ရပါလို့ဤလို့ဆုတောင်းကြတယ်မဟုတ်လားအဲ့ဒါအမြိုက်နိဗ္ဗာန်ပြောတာပဲအမြိုက်နိဗ္ဗာန်ဆိုတာမသေးရာနိဗ္ဗာန်ဘာကြောင့်နိဗ္ဗာန်မှာမသေးကြသလဲမမွေးလို့ပေါ့မဟုတ်ဘူးလားဟဲ့မွေးရင်တော့သေမှာပေါ့အဲ့တော့နိဗ္ဗာန်မှာမွေးသလားမမွေးပါဘူးဘာကြောင့်မမွေးသလဲလို့ဆိုတော့နိဗ္ဗာန်မှာရုပ်ရှိသလားနာမ်ရှိသလားရုပ်လည်းမရှိဘူးနာမ်လည်းမရှိဘူးဒါဖြင့်နိဗ္ဗာန်မှာမွေးမှုဇာတိရှိပါမလားမရှိတော့ကသေမှုမရဏမတ္တရောရှိပါမလားမရှိဘူးအဲ့ဒါနိဗ္ဗာန်ဟာအမတ္တအမရိတအမရိုက်အမြိုက်နိဗ္ဗာန်မသေးရနိဗ္ဗာန်မဟုတ်ပေဘူးလားအဲ့ဒါပြောတာဒါကြောင့်မလို့အမြိုက်တရားရှာတယ်ဆိုတာနဲ့အမျက်တရားရှာတယ်ဆိုတာအတိပ္ပယ်တူလားမတူလားတူတယ်နော်မသေးရနိဗ္ဗာန်ဟာမမြတ်ဘူးလားမြတ်တယ်ယံဇာတဗုဒ္ဓံသင်္ချတံဘလောကဓမ္မတံဝတ္တမှာပလုတ်စီတိနေတံဌာနဝိသတိယံအကျင့်တရားသည်ဇာတံဖြစ်ပေါ်၍လာ၏ဗုဒ္ဓံထင်ရှားဖြစ်လျက်နေ၏သင်္ခတံအကြောင်းတို့ကပြုလုပ်ပေးမှဖြစ်ပေါ်လာ၏အကြောင်းတွေကပြုလုပ်ပေးမှဖြစ်ပေါ်လာတဲ့တရားတဲ့ပလောကဓမ္မတံထုအကြောင်းတို့ပြုလုပ်ပေးသည်ဖြင့်ဖြစ်ပေါ်လာသောထင်ရှားရှိနေတဲ့ထိုတရားသည်ပလောကဓမ္မံပြည့်စည်တတ်သောသဘောရှိ၏တဲ့ဟောအကြောင်းနေကပြုလုပ်ပေးလို့ဖြစ်ပေါ်လာတဲ့တရားအဲ့ဒီတရားမှာဘာသဘောရှိတဲ့တော့ပြည့်စည်တတ်တဲ့သဘောရှိတယ်တဲ့ဓမ္မတမပလုစီတိနေတံဌာနဝိသတိတန်ထိုအကြောင်းတို့ပြုလုပ်ပေးသည်ဖြင့်ဖြစ်ပေါ်လာ၍ပျက်စီးတတ်တဲ့သဘောရှိတဲ့ထိုတရားကိုမာပလုတ်စီတိမပျက်စီးပါစေနဲ့ဟူ၍ဧတံဌာနနာဝိသတိတောင့်တ၍ຢာကောင်းသောအရာမရှိပေတဲ့အဲ့ဒီတရားကိုမပျက်စီးစေပါမပျက်စီးပါနဲ့လို့တောင့်တမယ်ဆိုလို့ရှိရင်တောင့်တတိုင်းဖြစ်ပါမလားတဲ့မဖြစ်ဘူးဘာကြောင့်သူပျက်စီးတယ်လဲဘာကြောင့်သူပြက်တယ်လဲ ဩဖြစ်လို့ပြက်တာပေါ့မဟုတ်လားဘာကြောင့်ပြက်တယ်လဲဖြစ်လို့ပြက်တာပေါ့မဖြစ်ရင်မပြက်ဘူးလူဘာကြောင့်သေတယ်လဲမွေးလို့သေတာပဲမမွေးရင်ဖြင့်မသေဘူးပေါ့မဟုတ်လားဒါတော့နိဗ္ဗာန်မှာယုတ်အဖြစ်တရားရှိသလားမရှိရင်ယုတ်အပြည့်ရှိပါမလားအဲ့ဒါနိဗ္ဗာန်မှာစိတ်ခေါ်တဲ့နာမ်အဖြစ်တရားရှိသလားမရှိဘူးဆိုလို့ရှိရင်စိတ်ခေါ်တဲ့နာမ်အပြည့်ရှိပါမလားလို့ဆိုလို့ရှိရင်နိဗ္ဗာန်ဟာဖြစ်မှုပြည့်မှုကလွတ်မနေဘူးလားလွတ်နေတဲ့ဖြစ်မှုကလွတ်ခြင်းကြောင့်ပြည့်မှုလွတ်သွားတယ်ဟုတ်တယ်မဟုတ်လားတကယ်လို့သာဖြစ်မှုများရှိရင်ဖြင့်ဒီနိဗ္ဗာန်ခေါ်တဲ့အမတ္တဟာပြည့်မှုမရှိနိုင်ဘူးလားရှိနိုင်တယ်အခုတော့ဖြစ်မှုရှိရလားမရှိဘူးမရှိတော့ကပြည့်မှုမရှိဘူးဒါကြောင့်မွေးမှုလည်းမရှိတဲ့အတွက်သေမှုလည်းမရှိဘူးဒါကြောင့်နိဗ္ဗာန်ဟာအမတ္တဟုတ်ကဲ့လားနိဗ္ဗာန်ဟာဘာလဲဘာအဓိပ္ပာယ်ရှိလဲမသေးတဲ့တရားဟုတ်ကဲ့လားအမရိတံမသေးတဲ့တရားအမရိမသေးတဲ့တရားအမြိုက်ပါလေမသေးတဲ့တရားဟုတ်ကဲ့လားဒီတော့ဖြစ်မှုမရှိလို့မပြက်ဘူးမွေးဖွားမှုမရှိလို့မသေးဘူးဆိုတော့ဒီနိဗ္ဗာန်ဆိုတဲ့တရားဟာအဖြစ်တရားလားအရှိတရားလားဟောအရှိတရားမဟုတ်ပေဘူးလားတကယ်လို့သာဖြစ်ပေါ်လာတဲ့တရားဆိုရင်တော့သူဟာပြည့်အောင်မှာပဲဟုတ်ကဲ့လားဖ ဖြစ်ပေါ်လာတယ်ဆိုတော့ကအကြောင်းကင်းလျက်ဖြစ်ပေါ်လာမလားအကြောင်းရှိလျက်ဖြစ်ပေါ်လာမလားအကြောင်းရှိလျက်ဖြစ်ပေါ်လာရမယ်အကြောင်းကပြုတ်လုဘေးမှပဲဖြစ်ပေါ်ရတယ်အကြောင်းကမပြုတ်လုဘေးရင်ဖြစ်ပေါ်မလာဘူးဒါကြောင့်ဒီနိဗ္ဗာန်မှာဖြစ်တဲ့တရားမရှိတဲ့ဖြင့်အကြောင်းကပြုတ်လုဘေးမှုလည်းမရှိဘူးဒါကြောင့်မလို့နိဗ္ဗာန်ဟာအကြောင်းကင်းတဲ့တရားဟုတ်သလားနိဗ္ဗာန်ဟာဘာလဲအကြောင်းကင်းတဲ့တရားမသေးတဲ့တရားပြီးတော့မဖြစ်ဖဲနဲ့ရှိနေတဲ့အတွက်အရှိတရားဩဟုတ်ပြီလားနိဗ္ဗာန်ဟာဘာတရားလဲအရှိတရားသိကြပြီလားအဖြစ်တရားလားအရှိတရားလားတကယ်လို့များဖြစ်ရင်ဖြင့်ပြည့်ရအောင်ပါဒါဖြင့်ပြည့်ရင်နိဗ္ဗာန်ဟာချမ်းသာတယ်လို့ခေါ်နိုင်မှာမလားမခေါ်နိုင်ဘူးချမ်းသာတယ်လို့ဆိုသဖြင့်နိဗ္ဗာန်မှာအပြည့်ရှိသလားမရှိဘူးအပြည့်မရှိဘူးဆိုသဖြင့်အဖြစ်ကမရှိဘူးဒါဖြင့်ဘာရှိသလဲအရှိသဘာဝပဲတဲ့သူ့မူလကလေးကရှိနေတဲ့ဆင်းရဲငြိမ်းနေတဲ့သဘာဝကြီးပဲဟုတ်လားအဲ့ဒါကိုဘာခေါ်သလဲနိဗ္ဗာန်သူ့ကိုပဲအမတန်မသေးတရားအကာရဏအကြောင်းမဲ့တရားနော်အဲ့ဒီအမြတ်တရားခေါ်တဲ့အမြတ်တရားဆင်းရဲငြိမ်းတဲ့သဘာဝကြီးကိုသိတ္တထလိုက်ရှာဖို့ရတဲ့တောထွက်လာတယ်တောထွက်လာတော့ပထမဆုံးဘုသူစီဆရာခံရပါမလဲလို့စဉ်းစားကြည့်တော့ဥဒကယတိကြီးနဲ့တွေ့တော့ဥဒကယတိရဲ့ဌာမအလာရယတိနဲ့တွေ့တော့အလာရယတိရဲ့ဓမ္မတပည့်ခံတယ်အလာရယတိကသမထကမ္မထာနေတင်ပေးလိုက်တယ်တင်ပေးလိုက်တော့သမထကမ္မထာနေအာထုတ်တော့ဇန်9ပါးရတယ်10ပါးတောင်မရဘူးသမာဘ9ပါးနောက်ဆုံးသမာဘကြားနေတယ်အလာရယတိတတ္တာဒါပဲဒါမြင့်ဒါအမြိုက်တရားမသေးတရားဟုတ်ပလားဆိုမဟုတ်သေးဘူးစိတ်တည်ငြိမ်အောင်မျှပဲရုပ်ရှိနေနာရှိနေတယ်သေဥ့မှာဒီတော့ငါလိုချင်တဲ့တရားမဟုတ်သေးဘူးဆိုပြီးဆက်ထွက်သွားဥဒ္ဒကယတိနဲ့တွေ့တော့ဥဒ္ဒကယတိထံနိခံသူကလည်းသမထကပ္ပနာအထုတ်ခိုင်းတယ်အထုတ်လိုက်တဲ့ချက်ချင်းသမာဘ80အထိရသွားတယ်ဒါလည်းပဲသမာဘ80ဆိုတာလည်းစိတ်တည်ငြိမ်နေတဲ့သဘောလေးမျှပဲဒါပဲစိတ်တည်ငြိမ်မှုအကောင်းတာကိုပဲဇံစိတ်တည်ငြိမ်မှုအကောင်းတာကိုပဲသမာဘလို့ပြောနေအဲ့တော့စိတ်တည်ငြိမ်ုံများလေးနဲ့အပြက်ကလွတ်ပလားလို့ဆိုတော့မလွတ်သေးဘူးရုပ်ရှိနေရင်ဖြစ်ပြီးပြက်တာပဲစိတ်ရှိနေရင်လည်းဖြစ်ပြီးပြက်တာပဲအပြက်ကမှမကင်းသေးရင်ချမ်းသာခြင်းအတိတကယ်ရှိပါမလားမရှိနိုင်သေးဘူးဒီလိုစဉ်သူလိုချင်၌အမြိုက်တရားရပါလားမရသေးတဲ့အတွက်ဆက်လက်ပြီးထွက်ခွာသွားသည်သွားပြီးတော့ဥရုဝေလတော်မှသူရှိကတည်ဘူးကြာဘူးလေ့လာဘူးထားတဲ့အကျင့်နီလန်းနေတဲ့အမြိုက်တရားရအောင်ကျင့်ကြံပွားများအားထုတ်တယ်၆နှစ်ပတ်လုံးအဲ့ဒီမှာဘုန်းကြီးတို့ဘုန်းကြီးတို့ဘာသာပြန်တဲ့ Manimations ကိုဘာသာပြန်တဲ့အနောက်တိုင်းမှဘဝပြဿနာစာဥပ္ပါစာရေးဆရာကဘယ်လိုရေးထားလဲလို့ဆိုတော့ကျွန်ုပ်တို့သည်တဲ့သိတ္တထကဲ့သို့အဲကျွန်ုပ်တို့လူလာသောအမြတ်တရားကိုရနိုင်ဖို့ရာအတွက်သိတ္တထကဲ့သို့အင်မတန်ကြီးကျယ်သောစည်းစိမ်ချမ်းသာနဲ့မိသားစုနှွေးထွေးသောမိသားစုပန်ရောစဉ်တို့ကိုဆွန့်လွတ်ပြီးတော့တောမထွက်နိုင်ကြကြီးတဲ့သူကဒီဆွန့်လွတ်နိုင်မှုကိုအလေးတင်ပြီးတော့သူကရေးထားတာစလုံးနိုင်မှုကိုလေ့တင်ပြီးရေးထားတာတကယ်တော့စဉ်းစားကြည့်ရင်စလုံးနိုင်မှုမခဲရင်ဘူးလားခဲရင်တယ်ပြီးတော့ तू ကအလားအလာရှိတဲ့မင်းသားတယ်ဒီတိတ်တထကလေအလားအလာရှိတဲ့မင်းသားတယ်ဘာအလားအလာရှိတယ်လဲစัจ java ရေမင်းဖြစ်ဖို့အလားလားတဲ့စัจ java ရေမင်းဆိုတာကတစัจ java လားလုံးကိုအုပ်ဆိုးနိုင်တဲ့မင်းတတိုင်းကြီးလေးမဟုတ်ဘူးတကြွလေးမဟုတ်ဘူးတနယ်လေးမဟုတ်ဘူးတိုက်ကြီးတိုက်ကလေးမဟုတ်ဘူးစัจ java လားတစ်ခုလုံးကို အုပ်ဆိုးနိုင်တယ်မင်းနဲ့အဲ့ဒါလောက်ဖြစ်ဖို့အလားအလာရှိတယ်ဒါကိုလည်းသူသိတယ်အဲ့ဒီရရှိမဲ့စီစိန်ကြီးတွေစွန့်တယ်အခုလက်ရှိအင်မတန်ကောင်းနေတဲ့စီစိန်တွေကိုလည်းစွန့်တယ်စွန့်ပြီးတော့မှတပိတ်တလုံးပိုက်ပြီးတော့တော်ရဲတတိတိဟုတိဟုတိဖူစားပြီးတော့အမြိုက်တရားရှာတယ်ဆိုတာဒါအင်မတန်ပါမန်လူတို့အင်မတန်လုံနိုင်ခဲ့တဲ့ဟာပဲမဟုတ်ဘူးလားအဲ့ဒါကိုအဖဏပြောတဲ့စာရေးဆရာကအလေးတင်ပြီးရေးလိုက်တယ်ကျွန်ုပ်တို့သည်တဲ့တိတ်တထခဲ့သူဒီလိုစည်းစိမ်ချမ်းသာနဲ့နှွေးထွေးသောမိသားစုတန်ရောစင်တွေကိုမစွန့်နိုင်ကြဘူးတဲ့အဲ့ဒါဒါမျိုးကိုစွန့်ပြီးတော့လောက်နိုင်တဲ့ပုဂ္ဂိုလ်ရဲ့ပါရမီဟဲ့နဲနဲနဲတဲ့ပါရမီမဟုတ်ဘူးဒါကြောင့်မဲ့သူဟာတကယ့်ကိုအမြိုက်တရားအမြတ်တရားရတာပဲလို့သူပြောနေတာအမြိုက်တရားအမြတ်တရားရတာပဲလို့ပြောနေပြီအဲ့ဒါလို့ပုဂ္ဂိုလ်မျိုးကသူတို့ရဲ့ကြီးမားတဲ့ဉာဏ်နဲ့မျောမြင်ပြီးတော့ယူဆထားတဲ့ကံအယူဆဓမ္မလွန်အယူဆဟာဖြင့်ရဲ့သေးသေးသိမ့်နေအယူအဆမဟုတ်ပါဘူးအင်မတန်ကြီးကျယ်ပြီးတော့အင်မတန်သဘာဝကျတဲ့အယူအဆပါလို့နောက်ဆုံးမှသူကအဲ့ဒါသေးသွားကြတာအဲ့ဒါသေးကြတဲ့အခြေကသူကဒီစွန့်လွတ်နိုင်တာကိုအလေးပေးပြီးတော့အဆကရေးထားတယ်ဒီတော့ဥရဝေလာတော်မှာ6နှစ်ကျင့်တယ်အကျင့်ကမှားနေတယ်ပင်ပင်မမစင်စင်ရဲ့အကျင့်မရဘူးဒါနဲ့နောက်ဆုံးဒီအကျင့်မှပဲလို့သိတဲ့အခါကျတော့မှအကျင့်မှဆွန့်လွတ်ပြီးတော့အခုဗုဒ္ဓဂယာခေါ်တဲ့ဂယာသီသဒေတသွားပြီးတော့ဗောဓိညောင်ပင်အောက်မှာသွားပြီးငယ်ငယ်ကရဘူးခဲ့တဲ့အာနာပါနဇံကိုအခြေခံပြီးတော့ယုံနာနှစ်ပါးကိုရှုမှတ်ပွားများအားထုတ်တဲ့အခါကျတော့မှသိဒ္ဓဟာကဆုံလာပြီနေအာယုံမတက်ခင်အချိန်ကလေးမှာအာယုံမတက်ခင်အချိန်လေးမဟုတ်ဘူးအာယုံတက်ပြီးအချိန်ပေါ့လေအဲ့ဒီအချိန်လေးမှာပဲသုံးလောကထွဋ္ဌမသဗ္ဗညုသုံးလောကထွဋ္ဌသဗ္ဗညုဘုရားအစ်ဖြစ်တယ်တဲ့အရဟတမေညာနဲ့သဗ္ဗညုတရွှေညာရအရဟတမေညာကသိဒ္ဓတာဘုရားလောင်းရဲ့တဏ္ဍမှာရှိနေတဲ့လောဘဒေါသမောဟအစိုက်တဲ့ကိလေသာတွေကိုအမြင့်ပြလုံးဝနောင်အခါဘယ်ခါမှပြန်ပြီးမဖြစ်ပေါ်ရအောင်အရဟတမေညာကပယ်ဖြတ်သုံးသွင်းခုတ်ထွင်ရှင်းလင်းပြလိုက်တယ်အဲ့ဒီအရဟတမေညာရတာနဲ့တပြိုင်တည်းတည်းပဲသဗ္ဗညုတရွှေညာတော်လည်းရတယ်သဗ္ဗညုတရွှေညာတော်ဆိုတာကအာယုံပြုတ်ကျွိလိုက်လို့ရှိရင်အလုံးစုံသိတယ်ညာအဲ့ဒါလို့ဆိုပြီးဘုရားဆင်းရဲဖြစ်တယ်ဘုရားဖြစ်ပြီးတော့တတဝအများအတွေ့ရည်ရွယ်ပြီးတော့ဘုရားအဖြစ်ကိုကြီးမားတဲ့မဟာကရုဏာတော်နဲ့ခံယူပြီးလာတာကိုသူကိုယ်တိုင်ဆင်းရဲငြိမ်းချမ်းတဲ့သန္တာဝုတ်ကလွတ်ချင်တယ်ဆိုလို့ရှိရင်တော့ဒီပင်ကရာမြတ်စွာဘုရားချေရင်ကလေးကရတ္တမေညာထတဲ့ဘုံညာရဖို့ရာအတွေ့အကြောင်းဥပနိတိယပြည့်စုံပြီးသားပဲပြည့်စုံပြီးသားပြင်မယ်လို့သန္တာဝုတ်ဆင်းရဲမှာဆုံးကြီးဆိုင်ကြီးနဲ့မျောပါပြီးဆင်းရဲကိုအကြိမ်ကြိမ်ဖန်ဖန်ခံစားနေရတဲ့တတ္တဝါတွေကိုကဲတင်လို့တဲ့လမ်းပြလို့တဲ့ကြီးမားသောမဟာကရုဏာတနာကျင်နာမှုမဟာကရုဏာရှိသွားရှိတော့ရှိသွားရှိတဲ့အတွက်တတ္တဝါတွေကဲတင်ဖို့ဆိုပြီးတော့ဘုရားဖြစ်အောင်ကျင့်လို့အခုဘုရားဖြစ်လာတယ်ဒီတော့မူလရည်ရွယ်တဲ့အတိုင်းပဲဘုရားဖြစ်ချိန်ကစပြီးမနေမနာတတ္တဝါများကိုတရားရည်အမြိုက်စေတိုက်တွေးပြီးတော့ဤမှန်လမ်းမှန်ပြပြီးတော့သန္တရာဝဆင်းရဲကလွတ်မြောက်အောင်ကြိုးပမ်းတော်မူခဲ့တယ်။အဲ့ဒါလိုကြိုးပမ်းတော်မူခဲ့လို့43ဝါမြောက်ဝါဆိုပြီးတဲ့အခါမှာအဲ44ဝါမြောက်ဝါဆိုပြီးတဲ့အခါမှာမြတ်စွာဘုရားဘယ်မှာတရင်သုံးတယ်လဲဆိုတော့ဇေတဝန်ကျောင်းတော်မှာတရင်သုံးတယ်ဟုတ်လွယ်လို့လေအဲ့ဒီအချိန်မှာရာဇကြိုကြီးဝေလူဝံကျောင်းတော်မှာတရင်သုံးတယ်ဝေလူဝံကျောင်းတော်မှာတရင်သုံးတဲ့အခိုက်မှာဂိဇကုတ်တောင်ကိုလည်းပဲမြတ်စွာဘုရားမကြွားခဏသွားပြီးတော့တရင်သုံးတယ်ဂိဇကုတ်တောင်ဆိုတာရာဇကြိုကြီးနားမှာ ဒီတောက်ဒေသနာတော်ကတော့ဂိဇဂုတ်တောင်ကနေပြီးစထားတယ်ဂိဇဂုတ်တောင်ဆိုတာပါဠိကဂိဇကူတဂိဇကူတဂိဇဆိုတာလင်းတာကူတဆိုတာတောင်တို့ဂိဇကူတဆိုတာလင်းတာတောင်တို့လင်းတာတောင်တို့ဆိုတာဒီမှာအတိပဲနှမျိုးယူကြတာကျမ်းဂန်ကလင်းနာတွေနာခုနေရာဖြစ်တဲ့တောင်တို့ဖြစ်လို့တဲ့သူ့ကိုဂိဇကူတလို့ခေါ်ရတဲ့ဒါကတစ်မျိုးနောက်တစ်ခုကအဲ့ဒီတောင်တို့ကြီးကလင်းတာကြီးနဲ့တူလို့မို့လို့လဲသူ့ကိုဂိဇကူတဂိဇကောလို့ဒီလိုခေါ်ရတဲ့ဟောအဲဘေဟာကဘုဒ္ဓဘာဝကြတော့ပရိသတ်တို့လင်းသားနဲ့တူလို့ဂိဇဂုတ်ခေါ်တာကသဘာဝကြသလားလင်းသားတွေနေရာဖြစ်လို့ဟုတ်ဂိဇဂုတ်ခေါ်တာကသဘာဝကြလားဟမ်လင်းသားတွေနေရာဖြစ်လို့ထားပါတော့ဘာပဲဖြစ်နေနေအဲ့ဒီမှာတရင်သုံးနေတဲ့အချိန်မှာဂိဇဂုတ်တောင်တလဲတရင်သုံးလိုက်ဝေလူဝံကြောင်တလဲတရင်သုံးလိုက်အဲ့ဒါလိုတရင်သုံးနေတဲ့အချိန်အဇာတတကအဲ့ဒီရာဇကျိုးပြည့်ရှင်ဘယံအဇာတတကသူကဗိမိတာရရဲ့သားတော်ဖခင်ဗိမိတာရကိုစပ်ပြီးတော့ဘယံဖြစ်ရယူလာတဲ့အဇာတတအဇာတတကသူနဲ့ရာဇကျိုးဆိုတော့ရာဇဂျုံမြို့တရားတိုင်းကိုမဂရတိုင်းလို့ခေါ်တယ်အဲ့ဒီမဂရတိုင်းဟာဝိဇီတိုင်းနဲ့နယ်ချင်းစပ်နေတယ်မဂရတိုင်းကတောင်ဘက်ကဝိဇီတိုင်းကမြောက်ဘက်ကဝိဇီတိုင်းရဲ့မြို့တော်ကဝေသာလီမြို့တော်ဝေသာလီမြို့တော်ဒါကြောင့်အဲ့ဒီဝိဇီတိုင်းသာဘယင်းတွေကိုရမယံခါဝိဇိမင်းများလို့လည်းခေါ်တယ်ယံပယံခါဝေသာလီမင်းများလို့လည်းခေါ်တယ်တောင်ဘက်တိုင်းဖြစ်တဲ့ဝိဇိတိုင်းကတော့သူကသမဏနိုင်ငံကဏနိုင်ငံကဏနိုင်ငံဆိုတာဘယံတူတဲ့အုပ်စိုးတာမဟုတ်ဘူးဝေသာလီမင်းခေါ်တယ်လို့များသောအားဖြင့်သိတာတော့သူတို့ကိုလိပ်ဆဝီမင်းနေလို့ခေါ်တယ်လိပ်စဝီမင်းနေလို့ခေါ်တယ်။အဘာရေအလွန်လှပလွန်လို့တယ်ဒီမင်းတွေကလိပ်စဝီမင်းတွေခေါ်တယ်။အဲ့ဒီလိပ်စဝီမင်းတို့ရဲ့ဝေသာလိမြို့မှာနန်းဆိုင်တဲ့နန်းဆိုင်တဲ့လိပ်စဝီမင်းတို့ရဲ့ဝိဇိတိုင်းအုတ်ချုပ်ပုံအုတ်ချုပ်ဒီကဧကရစ်စနစ်နဲ့အုတ်ချုပ်တာမဟုတ်ကနာစနစ်နဲ့အုတ်ချုပ်တာစုပေါင်းအုတ်ချုပ်တာစုပေါင်းအုတ်ချုပ်တယ်ဆိုတော့ဝိလိပ်စဝီမင်းသားတွေအလုံးလွတ်တော်မှာတက်တက်ပြီးတော့မှလွတ်တော်ကနေပြီးတော့စီမင်းဥပဒေတွေတညချင်းတစ်ချက်တည်းချမှတ်ပြီးမှအဲ့ဒီဥပဒေအတိုင်းတိုင်းပြည်ကိုအုပ်ချုပ်ကြတာဒါလို့ဆိုတော့အများစုပေါင်းပြီးအုပ်ချုပ်တဲ့တိုင်းပြည်ဆိုတော့အစီအဝေးမကြခဏစီဝေးကြရတိုင်းပင်ဆွေးနွေးကြရတယ်ပေါ့ဒါပေမဲ့အခုခေတ်ရှိသလိုအထက်လွတ်တော်အောက်လွတ်တော်တော့မရှိဘူးအခုကတချို့နိုင်ငံတွေမှာအောက်လွတ်တော်ဆိုတာရှိတယ်အောက်လွတ်တော်ကပြတာမိမှာအထက်လွတ်တော်ပို့အထက်လွတ်တော်ကတော့မူကြီးမှတ်ရတယ်အစရှိပြီအဲ့ဒါလိုပုံကိုယ်တွေကတိုင်မင်းကြီးညွတ်ပြီးတော့ဆုံးပြတ်ကြရတာဟုတ်ဒီလိုမဟုတ်အခုကတော့အောက်လွတ်တော်ဆိုတာကတော့မရှိဘူးလက်စွေမင်းကြီးမင်းသားတွေပဲသူတို့စုပေါင်းပြီးတော့လွတ်တော်တက်ပြီးတော့စုယုံတိုင်မင်းဆွေးနွေးပြီးဥပဒေပြုပြီးတော့အုပ်ချုပ်ကြတာညီလဲအင်မတန်ညီညွတ်တယ်ကနနိုင်ငံပေါ့ဒါပေမဲ့အခုခေတ်ခေါ်နေဆိုသမဏနိုင်ငံလို့ခေါ်ရင်လဲခေါ်လို့ရတာပေါ့လေအဲတောင်ဘက်ကဖြစ်တဲ့မဂရတိုင်းဟိုအုပ်ဆိုးတဲ့အဇာတတကတော့မဂရတိုင်းကိုသူအုပ်ဆိုးတာကဧကရစ်စနစ်နဲ့အုပ်ဆိုးတယ်ဧကရစ်စနစ်နဲ့ဆိုတာတူရီတအာနာဓာတစဉ်တအာနာနဲ့အုပ်ချုပ်တာအဲ့ဒီအဇာတတကမြောက်ဖက်တိုင်းကဝေသာလီပြည်လိပ်စွေဝိဇိမင်းတွေကိုလက်နဲ့နိုင်ငံလောက်ပြီးတော့တိုက်ခိုက်သိမ်းယူခြင်းတယ် ။ဘာကြောင့်လဲလို့ဆိုတော့အများစုပေါင်းအုပ်ချုပ်တဲ့နိုင်ငံနဲ့တဦးတည်းအုပ်ချုပ်တဲ့နိုင်ငံအားကောင်းတဲ့အခါကျတော့အများစုပေါင်းအုပ်ချုပ်တဲ့နိုင်ငံကကောင်းတာ哦။ကောင်းတော့တစုံတရာအကျိုးခံစားစရာရှိပြီးနေဆက်မှာအကျိုးခံစားစရာရှိတယ်ဆိုလို့ရှိရင်အဲ့ဒီလိမ့်စုမင်းဝိဇိမင်းတွေကပဲသူတို့ကအရင်ဥဥသွားတယ်။ဒါတော့အဲ့ဒါကိုအဇာတတကမင်းမျိုးမင်းလွင်ထက်ထက်မြက်မြက်ဆိုတော့ဒါမခံနိုင်ဘူး။မခံနိုင်တော့အဲ့ဒါလိုဥလည်းမခံနိုင်ဘူး။ဒီလိမ့်စွေဝိဇိမင်းတွေဒီတိုင်းသာရှိနေမယ်ဆိုလို့ရှိရင်တော့သူဟာအများရန်နောက်ကျနေမှာပဲအကျိုးခံစားစရာရှိလို့ရှိရင်သူတို့ယူရှိမှာပဲဒီတော့သူတို့မရှိမှာပဲဖြစ်မယ်သူတို့ကိုဖျက်ဆီးပြမယ်ဆိုပြီးဇာတတကဝိဇိတိုင်းကိုစစ်တိုက်ဖို့ရပြင်ဆင်တယ်ပြင်ဆင်တော့သူစိတ်ကူးတယ်မှာပေါ်လာတယ်ငါဟာကလိုချင်လို့တိုက်ဖို့စိတ်ကူးတာတကယ်တော့သူတို့ကအများစုပေါင်းထားတဲ့နိုင်ငံငါကတူတဲ့နိုင်ငံတိုက်မယ်ဆိုလို့ရှိရင်ငါအရှုံးဖြစ်ရပါပဲအဲ့တော့ဒီနည်းနဲ့တော့မရဘူးအရန်တိုက်လို့တော့မဖြစ်သေးဘူးပညာရှိတစ်ပါးပါးစီအကြံတောင်းပြီးမှတယောက်ယောက်စီအကြံတောင်းပြီးမှအဲ့ဒီအကြံဉာဏ်တိုက်လိုက်နိုင်ရရင်ကြိုက်မယ်ဒါဖြင့်လောကမှာပညာအရှိဆုံးပုဂ္ဂိုလ်ပဲပုဂ္ဂိုလ်လဲစဉ်းစားလိုက်တော့မြတ်စွာဘုရားသူတွေ့တယ်တွေ့တော့အာမြတ်စွာဘုရားလို့